သမဂအတွင်းမှုချုပ်ကပေါ့နော်လူခွင့်ရေးဆိုင်ရာမဟာမင်းကြီးအဖြစ်ဒါချီလီသမရာဟောင်းကိုပေါ့နော်ဒီအပိုင်းအတွင်းခန့်အပ်လိုက်တယ်ဆရာရဲ့နိုင်ငံရေးသမားလည်းဖြစ်ခဲ့ဘူးရဲ့ဒီချီလီသမရာဟောင်းကကုလသမဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးဖြစ်လာတဲ့အပေါ်မြန်မာနိုင်ငံသားကြီးဝင်ကြီးဌာနကဘလို့သဘောထားများရှိလဲရှင့်
ကျွန်တော်တို့အနေနဲ့ကတော့ဘာမှကျွန်တော်တို့တရားဝင်မှတ်ချက်ပြုစရာတော့မရှိပါဘူးဒါပေမဲ့ကျွန်တော်တို့မျှော်လင့်တာကတော့ဒါကျွန်တော်တို့ချီလီနိုင်ငံသမရာဖြစ်တာဝန်ယူခဲ့တဲ့အတွက်ကုလသမဂ္ဂလူခွင့်ရေးနဲ့ပတ်သက်ပြီးတော့မျှမျှတတလူဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ကျွန်တော်တို့အနေနဲ့လည်းဒီကော်မရှင်နာနဲ့ကျွန်တော်တို့ဆက်လက်ပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတော်ကြီးကဲဖြစ်တာဝန်ယူခဲ့တဲ့အတွက်ကျွန်တော်တို့ပုံမျိုးစဲနိုင်ငံတွေရဲ့အနေအထားကိုသူနားလည်လက်ခံနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ
ဒီတာဝန်ဟိုဘော့ဆရာရဲ့သူမရင်ထမ်းဆောင်ခဲ့တဲ့ဒီရာဇတ်ဟူစိန်ဆိုရင်ဒါရခိုင်ရင်းနဲ့ပတ်သက်ပြီးတော့လူမျိုးတုံးတပ်ဖြတ်မှုတွေလှုပ်ဆောင်ခဲ့တယ်ဆိုတာမျိုးဒါမြန်မာနိုင်ငံအပေါ်ဝေဖန်မှုတွေရှိခဲ့တယ်ဒီတက်မတော်ကိုလည်းပေါ့နော် ICC တင်ဖို့အမြဲတိုက်တွန်းခဲ့တဲ့သူလည်းဖြစ်တယ်ပေါ့နော်သူ့နေရာမှာအခုလိုချီလီတမရာဟောင်းဖြစ်လာတဲ့အပေါ်မှာကောဆရာဗာများမှတ်ချက်ပြုနိုင်မလဲရှင
်ပထမကော်မရှင်နာအနေနဲ့သူတာဝန်သက်တမ်းကုန်ဆုံးတဲ့အတွက်ကျွန်တော်တို့ကုလသမဂ္ဂအတွင်းမှုချုပ်ကနေကျွန်တော်ကော်မရှင်နာအသစ်ကိုရွေးချယ်ခန့်အပ်ခြင်းသာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့အမျိုးသမီးလည်းဖြစ်တယ်၊နိုင်ငံတော်ကြီးကဖြစ်တာဝန်ယူဘူးတဲ့ပုဂ္ဂိုလ်လည်းဖြစ်တဲ့အတွက်ကျွန်တော်တို့လူခွင့်ရင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့မျှမျှတစဉ်းစားဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ဆက်ဒီနေထားရပေါ့နော်ဒီကုလသမဂ္ဂနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးရဒါလူခွင့်ရေးပိုင်းဆိုင်ရာမှာရောပိုအားကောင်းလာနိုင်ပွဲရှိလားဆရာ။
ကျွန်တော်တို့အနေနဲ့ကတော့ဒါကုလသမဂ္ဂနဲ့ကျွန်တော်တို့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ချီလီနိုင်ငံသမရဟောင်းကဒီလူခွင့်ရေးကောင်စီမှာတာဝန်ယူဆောင်ရွက်မှာဖြစ်တဲ့အတွက်လည်းကျွန်တော်တို့ကြိုဆိုသွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီကုလသမဂ္ဂ mechanism တစ်ခုလုံးနဲ့ကျွန်တော်တို့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာပါခင်ဗျာ
တက်ဆက်သေးပါပဲဆရာဒီနေ့မှလည်းပေါ့နော်ဒါဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကမြန်မာနိုင်ငံကိုရောက်လာပြီလို့ဟိုကြားရပါတယ်ဆရာတို့နဲ့ရောတွေ့ပြီးပြီလားဘလို့အစီအစဉ်တွေများရှိလဲရှင
်တို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကျွန်တော်တို့မနေ့ကရန်ကုန်ရောက်ပါတယ်အခုကျွန်တော်တို့နေ့လယ်မှာနေပြည်တော်ကိုရောက်ရှိနေပြီဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့မနေ့ဖြစ်မှာဝင်ကြီးအဆင့်ကျွန်တော်တို့အစည်းအဝေးလုပ်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ် UEHRD နဲ့ကျွန်တော်တို့တီးခြားတွေ့ဆုံပြီးတော့ဒီခိုင်ဒီနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်နေတာတွေကျွန်တော်တို့အသေးစိတ်ဆွေးနွေးသွားဖို့ရှိပါတယ်။အဲ့တော့ဒါအပြင်ကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့နေရာကိုလည်းကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုကျွန်တော်တို့ခေါ်ယူပြသမှာဖြစ်ပါတယ်။ကျွန်တော်တို့ဘက်ကစီစဉ်ဆောင်ရွက်ထားတာတွေနောက်ကျွန်တော်တို့ပြန်လည်လက်ခံရေးအတွက်အစဉ်အသင့်ဖြစ်နေတဲ့အနေအထားကိုကျွန်တော်တို့မျက်မြင်တွေ့အောင်ခေါ်ယူပြသမှာဖြစ်ပါတယ်။ဘာသာပေါင်းစုံအဖွဲ့အစည်းတွေကပုဂ္ဂိုလ်တွေနဲ့လည်းကြီးတွေ့ပေးဖို့ကျွန်တော်တို့ရည်ထားပါတယ်ခင်ဗျာ။
ခီးစရာဘယ်နည်းလောက်များဟိုကြဖို့ရှိမလဲဆရာ။ဟိုဘာတွေအဓိကထားပြီးဆွေးနွေးသွားဖို့များရှိမလဲရှင်
။အဓိကလာတဲ့ UI check ကကျွန်တော်တို့ဒီ repatriation နဲ့ပတ်သက်ပြီးတော့မနေ့ကနိုဝင်ဘာလကလက်မှတ်ရေးထိုးခဲ့တဲ့ arrangement account ထဲပေါ်လာနေပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကဒီ Bangladesh နိုင်ငံနဲ့စင်တိုက်ကျွန်တော်တို့ဆက်လက်ပူးပေါင်းဆောင်ရွက်ခဲ့ပါတယ်။အဲ့တော့အခုလက်ရှိအနေအထားမှာလည်းကျွန်တော်တို့ဘက်ကအစဉ်သင့်ဖြစ်နေတဲ့အနေအထားကိုတို့ကိုယ်တိုင်တွေ့ရှိနိုင်ဖို့အတွက်ကျွန်တော်တို့ဖိတ်ကြားခဲ့ခြင်းဖြစ်ပါတယ်။အဲ့တော့ဒါအပြင်ကျွန်တော်တို့နဲ့UNDP UNHCR နဲ့ပူးပေါင်းဆောင်ရွက်နေတဲ့အနေအထားတွေလည်းသူတို့ကျွန်တော်တို့အစီအစဉ်ဆောင်ရွက်သွားမှာဖြစ်ပါတယ
်။ခီးစရာကြီးဘယ်နှစ်ရက်လောက်များကြာနိုင်
မလဲ။ကျွန်တော်တို့6ရက်ကနေ12ရက်အထိပဲဖြစ်ပါတယ်
။ဆရာဒီ UNHCR နဲ့ UNDP ကိစ္စပြောရင်ပေါ့ဆရာရဲ့တက်ဆက်သေးပါပဲ။မနေ့ကဝါဆိုရင်လည်းဒီအဖွဲ့နှစ်ဖွဲ့ကပူးတွဲပြီးတော့ဟိုကြေညာချက်ထုတ်လိုက်တာမျိုးလည်းရှိရပါတော့။ဒီမှာဆိုရင်လည်းဒါကုလအဖွဲ့တွေကဒီဝန်ထမ်းတွေကိုပေါ့နော်ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုလက်ရှိအချိန်ထိလွတ်လွတ်လပ်လပ်သွားခွင့်မပေးသေးဘူးဆိုတာမျိုးလည်းပြောထားတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းဆရာတို့ဘက်ကဒီနေ့နိုင်ငံသားဝန်ကြီးဌာနသဘောထားထုတ်ပြန်ချက်ထုတ်တာမျိုးတော့တွေ့ပါတယ်ဆရာ။ဒီမှာပေါ့နော်ဟိုနှစ်ဖက်နားလည်မှုအနေအထားတွေကဘလို့များဖြစ်သွားတဲ့အနေအထားမျိုးလည်းရှင
်။ဒီသူတို့ပြောတဲ့နှစ်လကြာတဲ့ကျွန်တော်တို့ဒီ CA မပေးဘူးဆိုတာသူတို့ဘက်ကနားလည်မှုလွဲနေတာပါ။အဲ့တော့ကျွန်တော်တို့ကဒီကြာကာလဒီ6ရက်6လ2018 MOU လက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့နဲ့သူတို့နဲ့ဒီ technical working group level 3 ချိန်ကျွန်တော်တို့တွေ့ခဲ့ပါတယ်။နောက်ပြီးခဲ့တဲ့ July လ21ကနေ23ဒီကျွန်တော်တို့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုကျွန်တော်တို့ကိုယ်တိုင်ကွင်းဆင်းဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်။ကျွန်တော်တို့နောက်ဆုံးတတိယအကြိမ်စီဝေးကိုကျွန်တော်တို့ October 1ရက်နေ့ကကျွန်တော်တို့ကျင်းပခဲ့ပါတယ်။ဒီစီဝေးမှာကျေးရွာအုပ်စု23စုအောက်မှာရှိတဲ့ကျေးရွာ23ရွာကိုကျွန်တော်တို့ကွင်းဆင်းဖို့သဘောတူပြီးဖြစ်ပါတယ်။အဲ့တော့ဒီကြားထဲမှာကျွန်တော်တို့နဲ့သူတို့နဲ့ကွင်းဆင်းဆောင်ရွက်ဖို့အတွက်လိုအပ်တဲ့အစီအမံတွေကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေပါတယ်။ Assessment Survey လုပ်တဲ့အခါမှာအသုံးပြုမဲ့မေးခွန်းပုံစံတွေနောက်ကွင်းဆင်းဆောင်ရွက်မဲ့အစီအမံတွေဒါညှိနှိုင်းနေတာပါ။အဲ့တော့သူတို့အနေနဲ့ကတော့ဒါနှစ်လပြည့်တဲ့အတွက်သူတို့ဘာမှ Assess မပေးဘူးဆိုတာသူတို့ဘက်ကမှားယွင်းတဲ့ယူဆချက်ပဲဖြစ်ပါတယ်။ကျွန်တော်တို့ဘက်ကဒါကျွန်တော်တို့ခုနှစ်ရက်နေတုန်းကဒီကျွန်တော်တို့အဖွဲ့အစည်းနှစ်ခုက တာဝန်ရှိသူတွေကလူဝင်မှုကြီးကြပ်ရေးစီးပွားရေးကဝန်ကြီးကိုတွေ့တဲ့အချိန်မှာဝန်ကြီးကဒါကိုခွင့်ပြုမယ်ဆိုတဲ့ဟာပြောကြားခဲ့ပြီးဖြစ်ပါတယ
်ဒီအနေထားရပေါ့နော်ဒီဟိုကုလသမဂ္ဂအဖွဲ့ကဒီမြန်မာနိုင်ငံအစိုးရဘက်ကတာဝန်ရှိသူတွေမပါဘဲနဲ့ကိုယ်တိုင်ကိုယ်ကျသူတို့သဘောနဲ့သွားချင်တဲ့အတွက်တောင်းဆိုတဲ့အခြေအနေမျိုးလားဘလို့များဆရာတို့နားလည်မိလဲရှင
်သူတို့အတွက်လိုအပ်တဲ့ပံ့ပိုးကူညီမှုတွေကျွန်တော်တို့ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်လမရေးထိုးထားတဲ့ MOU မှာပါတဲ့အချက်တွေဥပမာအပြင်ကျွန်တော်တို့လိုအပ်တဲ့လုံခြုံရေးတွေလိုအပ်တဲ့ကျွန်တော်တို့အုပ်ချုပ်မှုဆိုင်ရာစီမံခန့်ခွဲပံ့ပိုးမှုတွေကျွန်တော်တို့ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ UNDP နဲ့ UNHCR ကိုကျွန်တော်တို့ခွင့်ပြုထားတဲ့ကြီးရအုပ်စုတွေမှာလွတ်လွတ်လပ်လပ်ကျွန်တော်တို့ကွင်းစင်ဆောင်ရွက်ခွင့်ပြုထားပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဘက်ကလိုအပ်တဲ့အုပ်ချုပ်ရေးနဲ့လုံခြုံရေးဆိုင်ရာပံ့ပိုးမှုတွေလုပ်သွားပါမယ်ကွင်းစင်ဆောင်ရွက်မှုကိုသူတို့ပြီးကြ UNDP နဲ့ UNHCR နဲ့တွဲဖက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
ဆရာအချိန်ပေးဖြစ်ပြီးတာ RF ရကျေးဇူးတင်ပါတယ်ဆရာရေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဟုတ်